စာကမ်းမြောင်ဒေသမှာအရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခက်ရက်စေးရေးဆုံးဖြတ်ချက်မူကြမ်းကိုအခြေတင်ဆွေးနွေးဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်။ဒီမူကြမ်းအရဂါဇာကမ်းမြောင်မှာကပ်ဘေးသင့်နေတဲ့သူတွေအတွက်လူသားချင်းစာနာထောက်ထားမှုအခြေအနေနဲ့ပါလက်စတိုင်းအရက်သားတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေအပေါ်စိုးရိမ်ပူပန်မှုတွေအပါအဝင်အစ္စရေးနဲ့ပါလက်စတိုင်းအရက်သားတွေကိုနိုင်ငံတကာဥပဒေတွေအရကာကွယ်ပေးနိုင်မှုအတွက်လည်းအလေးထားဖော်ပြထားပါတယ်။ဒီဆွေးနွေးပွဲမှာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုအဖွဲ့အစည်းအားလုံးလိုက်နာကြဖို့နဲ့အရက်သားတွေကိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအောက်မှာအကာအကွယ်ပေးနိုင်မှုအတွက်အလေးထားဆွေးနွေးတောင်းဆိုကြမှာဖြစ်သလိုတရားခံများအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတေချာရောက်စေဖို့အတွက်လည်းဆွေးနွေးသွားကြမှာပါအလားတူအဆိုပြုချက်မူကြမ်းကိုပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ပေမဲ့အမေရိကန်ရဲ့ဗီတိုအာဏာသုံးပြီးပယ်ချခဲ့တဲ့အတွက်မအောင်မြင်ခဲ့ပါဘူးအမေရိကန်ဘက်ကတော့ဒီလုံခြုံရေးကောင်စီရဲ့အဆိုပြုချက်မူကြမ်းကိုစန့်ကျင်ကြောင်းနဲ့စန့်ကျင်ကြောင်းနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမီလာကမနေ့ကသတင်းထောက်တွေကိုပြောထားပါရဲ့ရှင်။